ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ကြီးအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာဟာလုံခြုံရေးအဖွဲ့အစည်းတွေရဲ့လူခွင့်ကြီးချိုးဖောက်မှုတွေကိုဖော်ပြမထားဘူးလို့နိုင်ငံတကာလူခွင့်ကြီးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဝေဖန်လိုက်ပါတယ်။ဒီအတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလက်ခံဖို့လည်းတိုက်တွန်းခဲ့ပါတယ်။နန်းလောင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါ။ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့ရဲ့ဆွဆွဲနေတယ်လို့ရှီခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရုံးတပ်ဖြတ်မှုလူရာတုဖို့ကျူးလွန်တဲ့ရာဇဝမှုမျိုးလှုပ်ခဲတဲ့အထောက်အထားတွေမရှိကြောင်းဖော်ပြခဲ့တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာဟာမှန်ကန်မှုမရှိဘူးလို့ Human Rights Watch အဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒါကြောင့်လဲနိုင်ငံတကာအတိုင်းအဝိုင်းကလက်ခံနိုင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအနာဘိုင်းတွေကအမြန်ဆုံးလက်ခံမှုလို့အကြောင်း HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတိုက်တွန်းလိုက်တာပါ။
Well, I think that the international community needs to reject the findings of this commission. It needs to say to the Burmese government very clearly that this commission that you appointed was problematic from the start.
ကော်မရှင်ရဲ့တွေ့ရှိချက်တွေကဝန်ကြီးကအတိုင်းအတာပယ်ချဖို့လိုပါတယ်။ကော်မရှင်ကစတင်ဖွဲ့စည်းတဲ့ဝန်ကြီးကပြဿနာတွေရှိနေတယ်ဆိုတာမြန်မာအစိုးရကိုရှင်းလင်းလင်းပြောဖို့လိုပါတယ်။ခုဆိုရင်လည်းယုံကြည်လက်ခံနိုင်စရာမရှိတဲ့အစီအစဉ်ကထုတ်ပြန်လိုက်ပါပြီ။ကော်မရှင်ကစုံစမ်းတွေ့ရှိချက်တွေကိုလည်းကျွန်တော်တို့အသိမှတ်မပြုပါဘူး။ဖြစ်ဆက်လုပ်တင်တာကတော့ကုလသမဂ္ဂလူခွင့်ကောင်စီကဒီနှစ်စောပိုင်းမှာဥဆောင်ဖွဲ့စည်းလိုက်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်တင်တာပါ။အဲ့ဒီအဖွဲ့ကလည်းသူတို့တွားချင်တဲ့ဒေသတွေကိုတွားခွင့်ပြုဖို့အစိုးရအနေနဲ့လည်းဖြစ်နိုင်သမျှအကူအညီလုပ်ကင်ပေးဖို့ဒါမှပဲလူတွေအနေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုသူတို့တွေးထားသမျှယုံကြည်ကြည်နဲ့ပြန်ပြီးတော့ပြောပြနိုင်မှာဖြစ်ပါတယ်။
မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့လူအခွင့်အရေးလှုပ်ရှားသူတွေဆွဆွဲနေတယ်လို့မတိုင်းကျင့်ခံရတာအုပ်စုလိုက်မတိုင်းကျင့်တာနှိမ့်ချက်မြန်မာနာတွေအပါအဝင်လုံခြုံရေးအာဏာပိုင်တွေကျူးလွန်နေဆိုတဲ့ကိစ္စရပ်တွေကိုအတိပြုနိုင်ခြင်းမရှိကြောင်းဖော်ပြထားပါတယ်။ဒီခါကျင်းနေမှာ2012ခုနှစ်ကစလို့လူမှုအတိုင်းအဝိုင်းကြားတွေးထွက်တန်ယိုပဋိပက္ခပေးဖြစ်ပွားခဲ့ရကမြန်မာအစိုးရကကုလသမဂ္ဂအတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့အဖွဲ့ကိုလည်းဖွဲ့စည်းပေးထားတာပါ။သူတမရဦးမြင့်စေဦးဆောင်တဲ့မောင်နှောဒေတာစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကတော့အခုကော်မရှင်ရဲ့အကြံပြုချက်တွေမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုစစ်ဆေးပြီးလက်တွေ့အကောင်အထည်ဖော်မဲ့အစ်စ်နစ်ကော်မတီကိုပြည်ထောင်စုအစိုးရကဖွဲ့စည်းတာဝန်ပေးအပ်ဖို့လည်းတိုက်တွန်းထားပါတယ်။ဖီလ်ရောဘတ်ဆန်ကတော့အစိုးရကဖွဲ့စည်းတဲ့ကော်မရှင်တွေရဲ့တရားလွတ်လပ်မှုအပေါ်မေးခွန်းထုတ်ခဲ့ပါတယ
်။ Myanmar government and the Tatmadaw have a long history of setting up committees at a time when it looks like they're under international pressure.
And the last year ya la wi su yin ma su yin ne ja lo ha commission ni khwe di le shi ya tamai ni shi ba le. A yi committee ba de ge lo ba ma lo ja ma hpa. 2012 June ne October la twin a chan phat mu lo phit la lo HRW de twa ya song san ne niya ma lu da lu paw ma chu lo ne ya zin mu le lu myo dong tat phat mu myo le twi ya ba le. ဒီခါမှာဆွေရက commission တရားဖွဲ့စည်းပေးလိုက်တယ်လို့ပဲအဲဒီ commission ကလည်းအကြံပြုချက်အတော်များများထုတ်ပြန်ပါတယ်။ဒါပေမဲ့လို့ဘာမှဖြစ်မလာပါဘူး။ဒါကြောင့်မလို့ပြည်အောင်စုဆွေရကဖန်တီးလိုက်တဲ့ commission ကလည်းငငယ်တကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂရဲ့အနီးကပ်စောင့်ကြည့်တာမျိုးမရှိဘဲနဲ့ဘလို့အပြောင်းလဲမှလုပ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်
။ဒီခံပြင်းတဲ့ကအလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေရှင်းရှင်းလင်းလင်းဖြစ်ဖို့ဆိုရင်တော့ငငယ်တကာကလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုမျိုးတွေဖြစ်ဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကတော့စုံစမ်းရေးကော်မရှင်တွေရဲ့တာဝန်တွေမပြည့်ပြတ်သေးတဲ့ကုလသမဂ္ဂစုံစမ်းမှုတွေလောက်တာမျိုးဟာလက်တွေ့မကျသလိုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာလက်တွေ့နေချင်းအခြေအနေတွေကိုထင်ရှားမှုမရှိဘူးဆိုပြီးလူ့အခွင့်အရေးကောင်စီကအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့ညှင်းဆန်းထားတာဖြစ်ပါရဲ့ရှင်။